ရုပ်ပုံကိုကိုကြည့်ကြပါစို့ဘာသာရေးခေါင်းဆောင်များဟာယေရှုကိုတတ်ဖို့အာဏာမရှိကြတဲ့အတွက်ယေရှုကိုဘယင်ခံပိလက်မင်းထံသို့ပို့လိုက်ကြတယ်ပိလက်မင်းဟာလူတွေကိုတေတံပေးပိုင်ခွင့်ရှိတယ်ပိလက်မင်းဟာယေရှုအားမိခွန်းများစွာထုတ်ခဲ့တယ်အဆုံးမှာယေရှု၌တေထိုက်တဲ့အကြောင်းတစုံတရာမှသူမတွေ့ရှိနိုင်ဘူးလို့ဆိုခဲ့တယ်ဒါပေမဲ့စစ်သားတွေဟာယေရှုကိုတတ်စေခြင်းနဲ့ဒါပေမဲ့စစ်သားများအားယေရှုကိုရိုက်နှက်ဖို့ရန်အတွက်တော့ခွင့်ပြုခဲ့တယ်စစ်သားများကစူရတရဖူကိုရစ်ပြီးယေရှုခေါင်းပေါ်သို့စောင်းထားကြတယ်ယူဒရှင်ဘုရင်လို့ယေရှုအားတယောပြီးခေါ်ကြတယ်ကဲရက်ခဲ့ကြတယ်ပြည့်ရယ်ပြုကြတယ်ပိလက်မင်းကတော့ယေရှုကိုလွတ်ချင်တယ်။ဒါပေမဲ့ဘာသာရေးခေါင်းဆောင်များကလူထုအားစော်ဩပြီးတပ်ပါတပ်ပါကားတိုင်းပေါ်မှာတန်နှစ်ရိတ်တပ်ပါလို့ဩဟစ်ခဲ့ကြတယ်။ဒါနဲ့ပိလက်မင်းဟာစူပူအောင်ကြွမှုဖြစ်ပွားမှာကိုကြောက်သဖြင့်ဘာသာရေးခေါင်းဆောင်များရဲ့အလိုကိုလိုက်ရောခဲ့တယ်။ယေရှုကိုတေတံပေးဖို့ဆုံးဖြတ်လိုက်ပါတယ်။